နိုင်ငံတော်သမ္မတကဖွဲ့စည်းထားတဲ့ဒုတိယရန်စုံစမ်းရေးကော်မရှင်အဖွဲ့ဟာအခုဖေဖော်ဝါရီလ15ရက်နေ့ကလေးကရခိုင်ပြည်နယ်ကိုရောက်နေတာဖြစ်ပါတယ်။ပြည်ထနာဖြစ်ခဲ့တဲ့ဒုတိယရန်ကြေးရွာတွေမှာရှိတဲ့ရခိုင်ဒေသခံတိုင်းရင်းသားတွေကိုရောမွတ်စလင်ရွာသားတွေအပြင်တက်ဆိုင်ရာတာဝန်ရှိသူတွေကိုပါဒီအခြေအနေတွေအတွက်စုံစမ်းမေးမြန်းခဲ့တယ်လို့ကော်မရှင်ရဲ့အတွင်းမှုဒေါက်တာကျော်ရင်လှိုင်ကပြောပါတယ်
။ကျွန်တော်တက်ဆိုင်ရာတာဝန်ရှိသူတွေကိုစုံစမ်းမေးမြန်းတာတွေပြုလုပ်ပါတယ်။အဲဒီနောက်မှာမော်ဒယ်မျိုးရမီရဖာတွေကိုကျွန်တော်တို့တွေ့ဆုံပြခါမေးမြန်းတယ်အဲ့ဘာလို့လဲဆိုတော့ဒီ TGM ပြိမာနေတဲ့ပြည်တွေကိုတင်တာကြီးလုပ်ပါတယ်ကျွန်တော်တို့ရခိုင်တိုင်းနယ်ရောမှာရောတော့တခြားမွတ်စလင်ဘာသာဝင်တွေရှိနေကြတယ်မှာပေါ်ပြီးတော့အားဒီမှာရှိနေတဲ့သူတွေကိုကျွန်တော်အစင်ခံရေးဖို့အတွက်လိုအပ်တဲ့အတိုင်းချက်လက်တွေရဖို့ဝင်ရမျိုးရစုခဲ့ပါတယ်အခုတော့ဒီနေ့တော့ကျွန်တော်တို့ဆက်ပြီးတော့ပြန်ရောက်ပါမယ်
ကော်မရှင်အနေနဲ့ဒုတိယရန်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့လက်ရှိစုံစမ်းမေးမြန်းလို့ရခဲ့တဲ့အခြေအနေတွေနဲ့ပထမသတင်းတွေဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကြားမှာဘလောက်ကွဲပြားမှုရှိပါသလဲဆိုတဲ့မေးခွန်းကိုတော့ဒေါက်တာကျော်ရင်လှိုင်က
ကျွန်တော်လိုချင်တဲ့သတင်းအချက်အလက်တွေကိုတော့အကုန်လုံးတော့ဒီပါပါလေးပြည့်စုံတယ်လို့လုံးဝပြောရမယ်ဆိုတာမျိုးမဟုတ်ပေမဲ့ကျွန်တော်လိုလောက်တဲ့အတိုင်းအတာထိတော့ကျွန်တော်တို့ရခဲ့ပါပြီ။ဒါဘလို့ဒီကွဲပြားမှုရှိတယ်ဘလို့ရှိတယ်ဆိုတာကတော့ကျွန်တော်တို့အစီအစဉ်ခံစားရမှရမှာဖြစ်တဲ့အတွက်ကျုပ်ရတဲ့ပြောပေါ်တဲ့တော်ပါဘူးဒီအရှင်ခံစားမှုဒီကောလာမှာကျွန်တော်တို့ဘယ်နိုင်ငံတော်နိုင်ရှိကိုတင်မှာမယ်အဲဒီကပီအစီနဲ့ကျွန်တော်တို့ပြည်နယ်ရှင်တွေလည်းလုပ်ပြီးတဲ့ကမ္ဘာ့ဖြစ်နေလို့အရင်မှာပဲဖြစ်ခဲ့ကြပါခင်ဗျာ
ဒါပေမဲ့ကုလသမဂ္ဂရဲ့လူ့အခွင့်အရေးဆိုင်ရာထူကုစ်လဲမစ္စတာကင်ဒါနာကတော့ဒူချီယာရန်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဖက်မလိုက်ဖဲလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုမျိုးမရှိဘူးဆိုပြီးတော့မနေ့ကရန်ကုန်လေစိမ်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောခဲ့ပါတယ်ဒါပေမဲ့အခုဒူချီယာရန်စုံစမ်းရေးကော်မရှင်ကတော့သူတို့အနေနဲ့အခြေအနေတွေကိုလွတ်လပ်စွာစုံစမ်းမေးမြန်းခွင့်ရတယ်လို့ဆိုပါတယ
်ဆုံးဘောကဆုံးနေပါတယ်ဒါကတော့ဒီလိုတူတူပြောတာပေါ့ဟိုတူတူလည်းကျွန်တော်ရဲ့ဒါတူတူ professionalism တော့တမောထားတဲ့ဒီနည်းနဲ့ကျွန်တော်တို့လုပ်တဲ့လုပ်ဆိုင်တာအမေ့မေ့တဲ့တာတူတူဆိုင်တဲ့လူကိုကျွန်တော်လွတ်လပ်တွေ့လို့ရပါတယ်နောက်ကျွန်တော်တို့လည်းမေးမြန်းနေတဲ့အခြေအနေပါတယ်မှာဆိုရင်ပြဿနာလူကြိုးရည်ကလိုက်တယ်လို့ရှိရကျွန်တော်တို့တွေးလဲကလန်းလန်းကနေပါလေ။နောက်ပြီးကျွန်တော်ကလည်းဒီလိုမျိုးသမားတွေရှိတီတီမေးထုတ်တဲ့လူပြေးတဲ့သူတွေရှိတဲ့ကြားမှာလို့မကြိုးရည်မဆွေးရဆောင်လည်းရှိပါဘူး။ခိုင်မလို့လည်းလည်းတော်နေနေနာလို့လည်းတကယ်ကြတာပဲ။
ဒါပြင်ပျောက်ဆုံးနေတဲ့ရဲတပ်ချက်ကြီးကိုရှာဖွေစဉ်အတွင်းမှာမွတ်စလင်ရွာသားတွေအသက်ခံရတယ်ဆိုပြီးတော့သတင်းတွေထွက်ပေါ်ခဲ့ရရှိပါတယ်။အခုကော်မရှင်ကလည်းဒီအဲ့ဒီနေရာကိုရောက်ခဲ့ပြီးပြီဆိုတော့လက်ရှိမြင်တွေ့နေရတဲ့အခြေအနေတွေနဲ့သတင်းတွေကြားမှာကွဲလွဲမှုရှိပါသလားလို့မေးကြည့်ပါတယ
်။ဟိုကျွန်တော်ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေကဟိုပြည်နယ်မျိုးရှိတယ်၊ပြည်နယ်မျိုးရှိဘူး။ဒါကပြဿနာတွေပေါ်လာနေလေဆိုတဲ့အခြေအနေကရှိနေတာ။ရှိနေတဲ့အခါကျတော့ဒီလိုရှိနေတဲ့အခြေအနေတွေကိုပြဿနာတွေကြီးနေတော့အောင်ဆိုလို့ရှိရင်ဒီကိုထင်တာကသူချောက်ပြောင်းမှာပဲတကယ်ကိုအချက်နဲ့အလက်နဲ့ကိုအခြေခံပြီးတော့ပြောရမယ်ဆိုဖြစ်ဖြစ်ပါတယ်။ဒါတော့လူဆိုတာကိုပြောချင်တဲ့ပြောခွင့်ရရှိပါတယ်။ဒါနဲ့ကိုပြောတဲ့အပြောကြောင့်လို့လို့အချက်နဲ့ဒီမှာတော့ပုံစံရတာကျွန်တော်တို့ပုံစံတော့လို့ပြောတော့ကျွန်တော်တို့အလုံးမှာတာဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်
ဒါကတော့ဒူချီယာရန်စုံစမ်းရေးကော်မရှင်ရဲ့အတွင်းမှုဒေါက်တာကျော်ရင်လှိုင်ပြောပြသွားတာပါရှင်။သူတို့ကော်မရှင်အနေနဲ့အခုစုံစမ်းလို့ရခဲ့တဲ့တည်င်းအချက်အလက်တွေနဲ့ပတ်သက်ပြီးတော့ဒီလမကုန်ခင်သမရစီကိုအစီရင်ခံစားတစောင်းတင်သွင်းမှာဖြစ်တယ်လို့လည်းဒေါက်တာကျော်ရင်လှိုင်ကပြောပါရရှင်။